တက္ကသပင်နယ်ယူဗယ်ဒီမြို့မူလာရန်ကျောင်းမှာတိုက်ခတ်မှုအတွက်တေဆုံးသူ20ယောက်ကိုဒါရီနဲ့ချီတဲ့လူတွေစုဝေးပြီးတော့စနေနေ့ကအောက်မေ့ဆူတောင်းတဲ့အခမ်းအနားတစ်ခုကျင်းပခဲ့ကြပါတယ်။တေဆုံးခဲ့တဲ့ဇရုထတ်တန်းကကလင်းငယ်19ဦးနဲ့ဆရာမ2ဦးဖြစ်တဲ့အိုင်မာဂါစီယာနဲ့အီဗန်မယ်ရလစ်တို့ကိုရည်စုပြီးတော့လောကတိုင်း21တိုင်းကိုမြို့အုပ်ချုပ်ရေးရုံရှင်ပြင်ကရေပန်းအုပ်ခုံတစ်ပွဲမှာချထားခဲ့ကြတာပါ။ကလင်းငယ်တွေနှစ်သက်တဲ့တရိတ်ဆန်ရုပ်ကလေးတွေပန်းကလေးတွေနဲ့တူသူတို့ကိုချစ်မြတ်နိုးချောင်းတရိယာချောင်းရေးသားတဲ့စာရီဖျောင်းနိုင်မီးတွေထွန်းညစ်ပေးပြီးသင်းဥဆရာဟမ်ဘာတိုရိုနာဗာတိုဦးဆောင်ပြီးဝတ်ပြုဆုတောင်းခဲ့ကြတာဖြစ်ပါတယ်။ရော့ဘူလာရန်ချောင်းတဲကိုအသက်18နှစ်အရွယ်တနတ်သမားဆာဗက်တိုရာမို့စ်အင်ကာနေကအတားအဆီးမရှိဝင်ရောက်ပြီးလူပေါင်း20ယောက်ပြစ်တက်ခဲ့တာနဲ့ပတ်သက်ပြီးစနေနေ့မှာပဲလက်ဆက်လက်စုံစမ်းနေစေပါ။သူဟာရဲတွေပြစ်ခတ်ဖမ်းဆီးတာမခံရခင်ကျောင်းဝင်းတဲ့မိနစ်40ကနေတနအီလောက်ရှိနေတာဖြစ်ပါတယ်အသက်မသေးလွတ်မြောက်လာတဲ့အသက်10နှစ်ရွယ်ကျောင်းသားလေးကတူကတော့တနတ်သမားစာသင်ခန်းနဲ့ရုပ်တရက်ဝင်လာပြီးအားလုံးသိရမှာဖြစ်ကြောင်းပြောပြီးဆက်ပစ်ခဲ့တာလို့ပြောပါတယ်နောက်စာသင်ခန်းတစ်ခုမှာတော့ဆရာမတူကအခန်းတကာမီးပိတ်ပြီးကျောင်းသားတွေကိုတိတ်တိတ်နေခိုင်းတဲ့အတွက်ကလေးတွေအသက်ချမ်းသာရာရခဲ့ပါတယ်တချို့ကျောင်းသားတွေကတော့911အရေးပေါ်အကူအညီပေးဌာနဆက်သွယ်ပြီးအကူအညီရဖို့အတွက်ပန်ကြားခဲ့ကြတာလည်းဖြစ်ပါတယ်